ကင်းပြည်နယ်လောက်ခိလာမှာကျင်းပတဲ့တိုင်းသားညီလာခံကနေပြီးတော့အစိုးရနဲ့ညီနိုင်မှုအတွက်အစိုးရနိုင်ငံရေးဆွေးနွေးရေးအဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်ခင်ဗျာ။ဒီဖွဲ့နဲ့ပတ်သက်ပြီးဆရာဦးလာမောင်ရွှေအနေနဲ့ဘယ်လိုများသုံးသပ်လို့ရမလဲခင်ဗျာ
။တိုင်းရင်းသားတွေတကတော့တို့ပြင်ဆင်တာတော့ကျွန်တော်တို့အနေနဲ့တော့ကြီးကြတော့မှတ်ချက်ပြုလို့မရှိပါဘူး။ဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့ဒီညီငယ်ရေးဖြစ်စဉ်မှာအစိုးရဘက်မှာဒီတက်မတော်လွှတ်တော်အစိုးရပေါ့ပေါင်းစုဖွဲ့ထားတဲ့ဒီ UPWC ဆိုတဲ့ကျွန်တော်တို့ညီနိုင်ဖွဲ့ရှိပါလား။နိုင်ငံတော်တမန်ဦးဆောင်တဲ့ UPCC ဆိုတဲ့ဒီတော့ညီငယ်ပေါ်ဆောင်ရေးဘိုးကော်မတီရှိပါတယ်။ဒါဘိုးကော်မတီနဲ့ဒီလုပ်ငန်းကော်မတီအနေနဲ့တိုင်းရင်းသားတွေကအဆိုပြုတင်သွင်းခဲ့တယ်ပေါ့လေ NCA ဆိုတဲ့ truck ကိုစထောလာကြော်ကြာညီနိုင်ခဲ့ပြီးတော့တစ်ဖက်နိုင်ငံတော်တမရရှိမှာတစ်ဖက်ကောင်းဆောင်ကြီးလက်မှတ်ရေးထိုးခဲ့တာရှိပါတယ်။အဲ့ဒီနောက်ပိုင်းမှာတော့ခုနကတော့ဒီညီလာခံတွေလုပ်ပြီးတော့တော်ပြန်ပြင်းပြင်းနဲ့ပါညာတို့လည်းကြားပါတယ်။အဲ့တော့တကယ်ဒီအပေါ်မှာတိုင်းရင်းသားတွေဘက်ကအဆိုပြုတော့အဆုံးဖြတ်ပေးဖို့ကတော့ကြော်ပြီးညီငယ်ပေါ်ဆောင်ရေးဘိုးကော်မတီနဲ့သူ့ရဲ့လုပ်ငန်းစဉ်တွေကိုအကောင့်ထဲပေါ်တဲ့လုပ်ငန်းကော်မတီ UPWC ရယ်ဆောင်ရွက်မှာဖြစ်ပါတယ်
။အစီအရဘက်က UPWC ရောပုံစံပြောင်းသွင်းနေသွားဖို့ရှိလားခင်ဗျာ။တို့နဲ့ရောဘယ်ချင်းလောက်တွေ့မလဲခင်ဗျာ
။ကျွန်တော်တို့ကတော့နှစ်ပြန်တွေ့ဖို့တော့ဆရာဦးနဲ့ဟန်သားတို့ဆရာဦးွယ်ထွေးနဲ့တော့ကြည့်ထားပါတယ်။ကျွန်တော်တို့နှစ်ပြန်သွားမှာပါပဲ။အဲ့တော့ကျွန်တော်တို့တော့10ရက်နဲ့17ရက်နေ့ဒီမှာတော့တို့နဲ့တွေ့ဆုံနိုင်မှုပြောနေထားတာပေါ့။ကျွန်တော်တို့ကတော့အလွတ်သဘောသွားတယ်။ Technically တို့ဘက်ကလိုအပ်တာတွေကိုလည်းကျွန်တော်တို့ဘက်ကဘာတွေပြင်ဆင်ပေးနိုင်မလဲဆိုတဲ့ဟာတော့အလုပ်ဖွဲ့အနေနဲ့တော့ရှိပါတယ
်။ဟုတ်ကဲ့ခင်ဗျာ။ခုဖွဲ့လိုက်တဲ့အဖွဲ့ရဲ့ခေါင်းဆောင်ပိုင်းမှာ KNU က North Sea Forest လို့ KNA ကဒေါက်တာလက်ချာလို့လေမူဝါဒပိုင်းဆိုင်ရာမှာသဘောထားတင်မာရေးလို့ပြောလို့ရတဲ့သုံးသပ်လို့ရတဲ့လူတွေလည်းပါနေတော့ခင်ဗျာ။တနင်္ဂနွေလုံးအပြစ်ကရစဲလက်မှတ်ထိုးဖို့နဲ့ငင်းငယ်ရေးကဘလို့အခြေအနေရှိလို့စီရနေနေများပြောနိုင်မလဲခင်ဗျာ
။နိုင်ငံတော်တမရအနေနဲ့လည်းဒီ68ပါတီနဲ့မေလ18ရက်နေ့ရုံမှာတွေ့စဉ်အခါတော့လည်းဒီငင်းငယ်နဲ့ပတ်သက်ပြီးတော့ကျွန်တော်ညွှန်ပြီးပြောသွားတာရှိပါတယ်။ဒီအစိုးရဘက်ကတော့လက်မှတ်ရေးထိုးဖို့ဆင်းရဲဖြစ်နေပြီးနှစ်ဖက်လည်းညှိနှိုင်းပြီးပြီ။ဒါကြောင့်မလို့တိုင်းရင်းသားတွေဘက်ကဆင်းရဲဖြစ်ရင်လက်မှတ်ရေးထိုးဖို့ဆိုတာမျိုးပြောတာရှိတဲ့အတွက်အစိုးရဘက်ကသဘောထားကတော့အခုချိန်ဒီငွေစာချုပ်ပေါ်မှာပြောင်းလဲတဲ့အနေအထားတော့ကျွန်တော်တို့မသိပြပါဘူးကျွန်တော်တို့အလုပ်ဖွဲ့အနေနဲ့ကတော့ဒီတိုင်းပြည်မှာငင်းငယ်ရေးဆက်ပြီးသွားဖို့ဆိုတာနိုင်ငံရေးတွဆုံဆွေးနွေးပွဲတွေရနေပြီလို့ပဲသွားနိုင်ဖို့ပါပဲအများများနိုင်ငံရေးတွဆုံဆွေးနွေးပွဲဖြစ်လေလေငင်းငယ်ရဖို့ကပို့ပြီးတော့ရင်းနှီးလေးတွေကိုတတ်မှတ်မှာပါလေဘယ်လိုပဲစုဖော်ပဲဘယ်လိုပဲပြောင်းပြောင်းပါလေဒီကရွယ်ချက်ကတော့နိုင်ငံရေးတွဆုံဆွေးနွေးပွဲတွေကိုရောက်နိုင်မလားဆိုတဲ့ဟာပါပဲအဲ့တော့ဒီဘက်မှာလည်းဒီ16လကကျွန်တော်တို့ဆွေးနွေးထားတဲ့ကိစ္စချက်တွေကလည်းဒါခလေးကစားစရာမဟုတ်ဘူးလို့ကျွန်တော်ယူဆတယ်ပေါ့နော်ဒါတွေကအလောက်ချင်းကုန်ကန်ပြီးတော့အလောက်မန်နေနဲ့လောက်ထားပြီးမှပဲနောက်ထပ်တနည်းနဲ့ပြောတာဆိုတာတော့လည်းရှိကျွန်တော်ရှိမယ်ကျွန်တော်တို့ဒီတက်မှတ်ချက်ပြလို့မရှိဘူး
ဒီတစ်ချိန်လော်ကီလာဆွေးနွေးပွဲမှာ तू ကစူအာနဲ့လက်ရှိတဲ့ဝက်ဖြစ်နေတဲ့အဖွဲ၃ဘွဲကလက်မှတ်ထိုးဖို့တောင်းဆိုလိုက်တော့ဒါကတက်မတော်ဘက်ကလက်ခံနိုင်တဲ့အနေအထားရှိလားခင်ဗျာဆရာနေနေဘယ်လိုများယူဆလို့ရမလဲ
ဒီဝင်းကြီးဦးအောင်မင်းအနေနဲ့အချင်းချင်းပြင်ပြထားတာကကျွန်တော်တို့ဒီသမိုင်းဦးသိန်းစင်လက်ထက်မှာနှစ်ဖက်ပေါ်ဒီကြီးကြဆွေးနွေးပွဲတွေရှိတယ်လက်မှတ်ရေးထိုးတဲ့အဖွဲက၄ဘွဲရှိပါတယ်အဲ့တော့အဲ့၄ဘွဲက NCCD ထဲမှာဒီခုနကတော့ကျွန်တော်တို့စုစုပေါင်းမှတစ်ဖွဲ့ပဲပါပါတယ်နောက်တစ်ခုကတော့ KIO နဲ့ကတော့ KNS လက်မှတ်ရေးထိုးတာမရှိပြင်မဲ့သူ့အနေနဲ့လည်း၁၀ကျင်းလောက်ကျွန်တော်တို့တွဲဆုံဆွေးနွေးမှုတွေလုပ်ပြီးတော့စာချုပ်နှစ်ခုကိုကျွန်တော်တို့ agreement နှစ်ခုလက်မှတ်ထိုးတာရှိတဲ့အတွက်ဝင်းကြီးဦးအောင်မင်းတို့ပြောနေတာက NCCDလက်မှတ်ရေးထိုးဖို့တော့ဒီ35ဘွဲ့နဲ့စတင်ဆောင်ရွက်ဖို့လို့ပြောနေတာဖြစ်တဲ့အတွက်ဒီရည်တည်ချက်ကတော့ဒီနေ့ဒီတိုင်းပဲရှိနေသေးတယ်လို့ကျွန်တော်တို့အနေနဲ့တော့နားလည်ပါတယ်
ကျန်နေတာတို့သူတို့ဒင်းစာရှင်လုပ်ဘက်မှာအဲ့လော်ခီနဲ့မှာကျင်းပဒင်းစာရှင်လုပ်မှာပြောသွားတခုရှိတာကအမှန်ပါလေသူတို့လည်းလက်မှတ်ထိုးဖို့လည်းသူတို့လည်းလိုလားတယ်ဒါပေမဲ့လို့တကယ်ကိုအချိန်ကာလမြန်တာထက်စာရင်သူတို့ကအခိုင်အမာမှုပို့ပြီးလိုလားရဲဆိုတော့လေဒီအစိုးရနဲ့ဒီအတိုင်းအဖွဲ့ကြားထဲမှာဘယ်လိုမျိုးကွာခြားချက်တွေရှိနေလို့သူတို့စကားမျိုးတွေပြောလာတယ်လို့ဆရာများပြောလို့ရနိုင်မှာခင်ဗျ
ကျွန်တော်အမြင်ပြောရင်တော့ဒီသမိုင်းဥသိန်းစိန်ဆိုရဘက်မှာငင်းငင်းရေးဒီဆွေးနွေးပွဲတွေမှာတက်နိုင်ဆုံးဒီလက်ရောနိုင်တာတွေအားလုံးလက်ရောခဲ့တဲ့အတွေ့တစ်ခါတစ်ခါမှလည်းတစ်ဖက်ဖွဲ့စည်းတွေပေါ်ဟာဒီအပေါ်မှာတုံးသက်ချက်ကများလိမ့်ပဲတမျိုးများပေါက်နေလားတော့ကျွန်တော်တော့မသိဘူးဗျာဒါပေမဲ့ငင်းငင်းရေးဆိုတာဟိုသူစုတစ်ဖွဲ့အတွက်မဟုတ်လीအားလုံးအတွက်ကိုပြောနေတာဖြစ်တဲ့အတွက်ဒီလိုမျိုးစမ်းရင်တော့ကောင်းပါလိမ့်မယ်နောက်တစ်ခုကတော့ဒီနေ့ပေါ့လေပိုးရနေ့မှာဒီနောက်ဆုံးရက်ပေါ့လေနောက်ဆုံးရက်မှာပြည်စည်းမှုပြည်ဖို့ပြောသွားတဲ့ဒီမိကွန်လေးကိုလည်းကျွန်တော်တို့သတိထားမိပါတယ်ဒါကတော့ဒီသွားဆွေးနွေးမယ့်အဖွဲ့တွေကကိုယ်လိုရင်းကိုယူပဲစုပ်ကင်ထားဖို့အတွက်ပေါ့နော်ဝင်းဝင်းဖြစ်နိုင်ဖို့စမ်းသာပြီးတော့သွားတဲ့နယ်လို့ပြန်ကြည့်တာကိုလည်းကျွန်တော်ကတော့ထောက်ခံတယ်ဗျာ
ခုလိုပြချပေးတဲ့ဆရာဦးလာမောင်ရွှေ RF ရာကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါ